ဒီရမှာလူခွင့်ရေချိုးဖောက်မှုတွေတနေ့တခြားတိုးလာနေချိန်မှာပဲအဖြစ်ခက်ရဆက်ဖို့ထပ်မံကြိုးပမ်းချက်တွေအများမထင်ဖြစ်နေတဲ့ပုံမှာစိတ်ပျက်လာတာမို့ရှီးရီးယားသမ္မတဘက်ရှာအယ်အဆန်နဲ့သူ့ကိုပံ့ပိုးပေးနေသူတွေအတွက်နောက်ထပ်အရေးယူတန်းခတ်မှုတွေတိုးပြီးချဖို့အတွက်စဉ်းစားနေတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်ဒီလိုလှုပ်ဆောင်မှုကိုလာမယ့်သတင်းပတ်အနည်းငယ်အတွင်း င်းပြောခဲ့တယ်လို့ဥရောပနိုင်ငံတွေမှာစစ်ပွဲဆင်နွှဲခြင်းစိတ်တွေလည်းတိတ်မတွေ့ရဘူးလို့ပြောပါတယ်။စီးရီးယားနိုင်ငံမှာစစ်ပွဲတံခန်းနေရတဲ့အလက်ပေါ်မျိုးအတွက်အပြစ်ခံရစိမ်းသဘောတူညီချက်တွေပြပြခဲ့ရတဲ့နောက်မှာဆွစ်ဇာလန်နိုင်ငံမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီရက်ဖ်ရော့နဲ့ကယ်ရီဝန်ကြီးကယ်ရီတို့အပြင်းထန်ဆွေးနွေးပြီးအခုစီးရီးယားက၅နှစ်ကြာစစ်ပွဲတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုလန်ဒန်မှာဆက်ပြီးကျင်းပခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးကယ်ရီရဲ့ဥရောပခေါင်းဆောင်တွေနဲ့ဆွေးနွေးပွဲကလည်းစီးရီးယားအစိုးရနဲ့ရုရှားတို့ရဲ့အလက်ပုံမျိုးကိုလေကြောင်းတက်ခတ်မှုတွေရပ်ဆိုင်းစေဖို့အတွက်ဖိအားတိုးပေးမယ်ဆိုတာကလွန်ဘာမှတိတ်မထူးကြလာပါဘူး။စီးရီးယားစစ်ပွဲအချိန်လျှော့သေးချင်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဥရောပနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကဒီကိစ္စအတွက်တန်တမာရင်းနည်းလမ်းတစ်ခုပဲရှိတယ်လို့ပြောဆိုကြပါတယ်။